ဂါဇာမှာတိုက်ခိုက်မှုတွေရာရင်ဆိုင်ထားပြီးစစ်သွေးကြွတွေဖမ်းထားတဲ့ဒဇာဂန်တရာလောက်အန္တရာယ်မရှိဘဲနဲ့ပြန်ပြီးလွတ်လာနိုင်ဖို့အတွက်ဟမတ်စ်တွေနဲ့အပြစ်ရစာချုပ်အသစ်ချုပ်နိုင်အောင်လို့စ조사နေတယ်လို့ Israel ကာကွယ်ရေးဝန်ကြီး Yoav Gallant ကပြောပါတယ် Israel ဆိုအနေနဲ့ဒဇာဂန်လွတ်မြောက်ရေးနှိမ့်နိုင်နေသူတွေကိုလုပ်ပိုင်ခွင့်တွေပိုးပြီးပေးမယ်လို့ဝန်ကြီး Gallant ကအရှိလေပိုင်းဆိုင်ရာ American Thunderman Brett Mackey ကိုကြက်တပရီနေမှာပြောကြားလိုက်တာပါIsrael ဝန်ကြီးချုပ် Benjamin Netanyahu နဲ့ဝန်ကြီး Gallant တို့နဲ့အတူတက်ရောက်တဲ့ Israel စီးရေးဆိုင်ရာ Cabinet အဖွဲ့အစည်းအဝေးမှာကာကွယ်ရေးဝန်ကြီးဟောင်း Benny Gantz ကဗိုလ်ထုညပိုင်းမှာအကြံပြုခဲ့တဲ့နောက်အပြစ်ခတ်ရက်သဘောတူညီချက်အတွက်ပုံစံသစ်နဲ့ကြိုးပမ်းမှုပြောကြားချက်ထွက်လာတာလည်းဖြစ်ပါတယ်။ဒါဟာ Israel, American, Egypt နဲ့ Qatar အရာရှိတွေရဲ့အပြစ်ရရင်ညှိနှိုင်းမှုတွေပြီးခဲ့တဲ့သတင်းပတ်ထည်ရက်ဆိုင်နေချိန်ကစပြီးတော့ပထမဆုံးပုံစံသစ်နဲ့ကြိုးပမ်းမှုအတွက် Israel ဘက်ကပြောကြားလိုက်တာဖြစ်ပါတယ်။ဒါပေမဲ့ဒဇာဂန်လွတ်မြောက်ရေးဟာအရေးကြီးဆုံးဖြစ်ပြီးတော့တကယ်လို့ဟမတ်စ်တွေကသူတို့ကိုပြန်လွှတ်ဖို့အတွက်သဘောမတူဘူးဆိုရင်တော့မွတ်စလင်တွေရဲ့မတ်လ၁၀ရက်စတင်တော့မယ်ဥပုံလအတွင်းမှာပဲဂါဇာတောင်ဘက်ကရာဖာမြို့ကိုထိုးစစ်ဆင်မယ်လို့ပြောပါတယ်